Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ2014 March 25ရက်အင်္ဂါနေ့မနေ့ပြန် VOA American တန်ရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ2432 39တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုမနေ့မှကြားမယ်နိုင်ငံတကာသတင်းတွေမှာဆိုရင်ရုရှားကယူကရိန်းနိုင်ငံအတွက်လှုပ်ဆောင်ခဲ့တဲ့လှုပ်ရက်တွေနဲ့အတွက်ထိုက်တင့်တဲ့တံပိုးပြန်ပြီးတော့ပိဆက်ရဖို့အတွက်အမေရိကန်နဲ့ဥရောပနိုင်ငံတွေကလှုပ်ဆောင်ဖို့တသဘောတည်းရှိတဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံအတွင်းမြေပြိုကျမှုတစ်ခုဖြစ်ပွားခဲ့ရမှာလူရှိဦးသေဆုံးပြီးတော့တရာကျော်ပျောက်ဆုံးနေပါတယ်။နောက်ပျောက်ဆုံးနေတဲ့မလေးရှားလေယာဉ်ဟာအိန္ဒိယသမုဒ္ဒရာတောင်ပိုင်းထဲကိုပြတ်ကျသွားတယ်လို့ဂျူရူးကရရှိတဲ့အချက်လက်တွေကိုညွှန်ပြနေကြောင်းမလေးရှားအစိုးရကပြောဆိုပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရုရှားနိုင်ငံနဲ့ပေါင်းဖို့ယူကရိန်းကနေခွဲထွက်သွားတဲ့ခရိုင်းမီးယားဒေသရဲ့ဥပမာအတိုင်းရခိုင်ပြည်နယ်ကနေစစ်တွေနဲ့မွန်ဒိုဒေသတွေကိုရခိုင်ပြည်နယ်ကနေခွဲထွက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဖို့လူလူသဘောထားဆန္ဒခံယူသင့်တယ်ဆိုတဲ့ဒါကာထရိုင်ဘူးနယ်သတင်းစာဆောင်းပါးနဲ့ပတ်သက်ပြီး88မျိုးဆက်ခေါင်းဆောင်တို့တုံ့ပြန်ကြကြတော့
ဒါဆောင်းပါးရှင်ရေးထားတဲ့အာဘော်ရီယာယူကရိန်းခရိုင်းမီးယားနဲ့ရှင်းပြီးပြောထားတဲ့ဟာလို့ရကျွန်တော်တို့လက်ခံနိုင်တာမရှိဘူးကြာဒါအဲ့တော့ကျွန်တော်တို့နိုင်ငံမှာအခုကဒီမိုကရေစီအစဉ်
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒါအပြင်အခြားသတင်းပေးပို့ချက်တွေကိုလည်းတင်ဆက်မှာပါအဲ့ဒီနောက်စီးပွားရေးကဏ္ဍနဲ့တူတဆုံလင်အမေရိကန်ထွင်အပတ်စဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့အင်္ဂါနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
ရုရှားကယူကရိန်းနိုင်ငံအတွင်းမှာလုတ်ခဲ့တဲ့လုတ်ရက်တွေအတွက်ထိုက်တင့်တဲ့တံပိုးပြန်ပိဆက်ရဖို့အတွက်အမေရိကန်နဲ့ဥရောပနိုင်ငံတွေကလှုပ်ဆောင်ဖို့သဘောထားရှိတဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။မစ္စတာအိုဘားမားဟာအမေရိကန်ပြည်ထောင်စုဗြိတိန်ကနေဒါပြင်သစ်ဂျာမနီအီတလီဂျပန်စတဲ့နိုင်ငံတွေပါဝင်တဲ့ G7 အုပ်စုရဲ့အရေးပေါ်ညီလာခံတက်ရောက်ဖို့အတွက်နယ်သာလန်နိုင်ငံမှသတင်းတောက်တွေကိုအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီညီလာခံဟာရုရှားနိုင်ငံကခရိုင်းမီးယားဒေသကိုမကြာခင်ကသိမ်းပိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအာရုံစိုက်ဆွေးနွေးကြဖို့ရှိနေတာပါ။အခုဆွေးနွေးကြမယ့်ကိစ္စဟာအခုလစောစောပိုင်းခရိုင်းမီးယားဒေသအတွင်းကိုရုရှားတပ်တွေဖျက်ချော်ပြီးတော့ဝင်ရောက်လာခဲ့ပြီးတဲ့နောက်ရုရှားနိုင်ငံပေါ်အရေးယူပိတ်ဆို့မှုတွေပြုလုပ်ဖို့ညှိနှိုင်းကြတာပဲဖြစ်လိမ့်မယ်လို့အကဲခတ်သူတွေကပြောဆိုနေကြပါတယ်။ G7 အဖွဲ့ဟာရုရှားနိုင်ငံဘက်ကတုံ့ပြန်ဆောင်ရွက်လာနိုင်တဲ့အနေအထားတွေအပေါ်အကျိုးသက်ရောက်မှုအတိုင်းအတာကိုလည်းခန့်မှန်းတွက်ဆကြလိမ့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေဟာယူကရိန်းဆိုရနဲ့ယူကရိန်းပြည်သူတွေပေါ်ထောက်ခံအားပေးဖို့အတွက်တညီတညွတ်ထဲရှိတဲ့ဆိုပြီးတော့လေသမ္မတဥပမာကတင်းလာနေမှာပြောကြခဲ့ပါတယ
်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကစစ်စခန်း3ခုကိုလွန်ခဲ့တဲ့3ရက်တွင်ရုရှားတပ်တွေကသိမ်းလိုက်ပြီးတဲ့နောက်တပ်ဖွဲ့တွေအကုန်လုံးစုခွာဖို့ယူကရိန်းယာယီအစိုးရကအမိန့်ထုတ်လိုက်ပါတယ်ခရိုင်းမီးယားကိုရုရှားပိုင်နယ်ထဲထည့်သွင်းလိုက်ပြီးတဲ့နောက်တပ်ဖွဲ့တွေကိုရုတ်သိမ်းတာဖြစ်တယ်လို့ယူကရိန်းအစိုးရကတင်းလာနေမှာပြောပါတယ်ပင်လယ်နဲ့ကျွန်းဆွယ်ကနေယူကရိန်းတပ်ဖွဲ့တွေထွက်ခွာဖို့ကာဝေးရေးဝန်ကြီးဌာနကိုညွှန်ကြားထားတယ်လို့ယူကရိန်းယာယီသမ္မတအိုလက်ဆန်ဒါတချိုင်နော့ဖ်ကပြောပါတယ်ယူကရိန်းတပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုတွေရဲ့အသက်အန္တရာယ်ကိုရုရှားတပ်တွေကချိန်းချောက်တဲ့အတွက်အခုလိုလှုပ်ဆောင်တာလို့သူကဆိုပါတယ်တပ်ဖွဲ့တွေစုခွာမဲ့ကိစ္စယူကရိန်းကတင်းလာနေမှာကြေညာခဲ့တာနဲ့အမျှရုရှားကာဝေးရေးဝန်ကြီးဆာဂေးရှော့ဂူဟာစီဗတ်စတိုပိုကရုရှားစစ်ဌာနချုပ်စီတွားရောက်ခဲ့ပါတယ်အဲဒီမှာတပ်ဖွဲ့တွေကိုစစ်ဆေးပြီးယူကရိန်းရေတပ်အကြီးအကဲဟောင်းဗိုလ်ချုပ်ကြီးဒန်နစ်ဘယ်ရီဇော့ဗစကီနဲ့တွေ့ဆုံပါတယ်အဲ့ဒီရေတပ်ဗိုလ်ချုပ်ကြီးဟာယူကရိန်းဘက်ကနေရုရှားဘက်ကူးပြောင်းခဲ့သူဖြစ်ပြီးပင်လယ်နဲ့ရေတပ်ဖွဲ့ရဲ့ဒုတိယတပ်မှုဖြစ်လာသူပါယူကရိန်းတာဝန်ရှိသူတွေကတော့သူ့ကိုနိုင်ငံတော်သစ္စာဖောက်ပြမှုနဲ့ဆွဲဆိုထားပါတယ်ယူကရိန်းတပ်ဖွဲ့ဝင်ဗနက်ဦးဟာအဲ့ဒီကနေမထွက်ခွာဘဲရုရှားတပ်ဖွဲ့တွေနဲ့ပူးပေါင်းသွားဖွယ်ရှိတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူ
းပျောက်ဆုံးနေတဲ့မလေးရှားခီးတင်လေးဟာအိန္ဒိယသမုဒ္ဒရာတောင်ပိုင်းထဲကိုပြတ်ကျသွားတယ်လို့ဂျူရူးကရရှိတဲ့အချက်လက်တွေကိုညွှန်ပြနေတဲ့အကြောင်းမလေးရှားအစိုးရကပြောပါတယ်ဗြိတိရှ်ကုမ္ပဏီတစ်ခုကရတဲ့ဂျိုဒုအချက်လက်ပေါ်အခြေခံပြီးတော့လေရင်ပြန်တန်းတဲ့လမ်းကြောင်းကိုတေချာစစ်ဆေးတုံးသက်တဲ့အခါမှာမလေးရှားလေကြောင်းလေရင်အမှတ်380ဟာဩစတြေးလျနိုင်ငံရဲ့အနောက်ဘက်အလံဝေးလာတဲ့ရေပြင်ထဲကိုထိုးကျသွားတယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကဒီကနေ့ပဲပြောဆိုသွားပါတယ်ဘိုးအင်း989လေရင်ပေါ်မှာပါသွားသူတွေရဲ့ကံကြမ္မာကိုသူတို့ရဲ့ဆွေမျိုးသားချင်းတွေကိုအတိပေးလိုက်ပြီးဖြစ်တယ်လို့လည်းမစ္စတာရာဇက်ကပြောဆိုပါတယ်ရှာဖူရီလေရင်တစ်စင်းကဩစတြေးလျနိုင်ငံရဲ့အနောက်မြောက်ပိုင်းအိန္ဒိယသမုဒ္ဒရာရဲ့တောင်ပိုင်း ရေပြင်မှာအရာဝတ္ထုတွေအများပြားမျောနေတာကိုတွေ့ရတယ်ဆိုပြီးတော့အဲ့ဒီနေရာကိုရောက်ဖို့အတွက်ဩစတြေးလျရေတပ်တင်မောတွေတွားနေကြမှာပဲအခုလိုမလေးရှားဝန်ကြီးချုပ်ကပြောဆိုလိုက်တာလည်းဖြစ်ပါတယ်ဒီတော့တွင်အမေရိကန်ရေတပ်ကလည်းလေရင်ရဲ့မှတ်တမ်းသတင်းအချက်လက်တွေကိုထိန်းသိမ်းထားတဲ့ Black Box ရှိတဲ့နေရာကိုအာယုံခံရှာဖွေနိုင်တဲ့ကိရိယာကိုမလေးရှားကိုပြပုတ်လိုက်ပြီးဖြစ်ကြောင်းပြောဆိုပါတယ်
ဒီကမ္ဘာလုံးမှာရှိနေတဲ့အနုမှုဆိုင်ရာဓာတုပစ္စည်းတွေကိုရှော့ချရေးကြိုးပမ်းမှုရဲ့ဒဇီတစ်ပိုင်းအနေနဲ့လက်နက်ထုတ်နိုင်တဲ့အဆင့်ရှိတဲ့ယူရေနီယံနဲ့ပလူတိုနီယံကီလိုဂရမ်ရွာပေါင်းများစွာကိုဂျပန်နိုင်ငံကအမေရိကန်ပြည်ထောင်စုစီလွှဲပြောင်းပေးရမှာဖြစ်ပါတယ်။ The Hague မြို့မှာကျင်းပတဲ့နျူကလ িয়ার လုံခြုံရေးဆိုင်ရာနှစ်ရက်ကြာထိပ်သီးစည်းဝေးတွင်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကတနင်္လာနေ့မှာဒီသဘောတူညီချက်ကိုကြေညာခဲ့တာပါ။အဆင့်မြင့်တန်းဆင်ထားတဲ့ယူရေနီယံတွေနဲ့တိချခွဲထုတ်ထားတဲ့ပလူတိုနီယံတွေအားလုံးကိုဂျပန်နုမြူစွမ်းရည်အေဂျင်စီရဲ့ First Critical စက်ရုံကနေဖယ်ရှားမယ်လို့ပူတွဲကြေညာချက်မှာဖော်ပြထားပါတယ်။အဲဒီဓာတုပစ္စည်းတွေကိုလက်နက်ထုတ်လို့မရတဲ့ပုံစံမျိုးပြောင်းလဲပြဖို့အတွက်အမေရိကန်ပြည်ထောင်စုစီပို့ဆောင်မယ်လို့အမေရိကန်စွမ်းအင်ရေးရာဝန်ကြီးအာနက်စ်မွန်နစ်ကနယ်သာလန်နိုင်ငံမှာတနင်္လာနေ့ကသတင်းတော်ကိုပြောခဲ့ပါတယ်။နျူကလ িয়ার ဆိုင်ရာဓာတုပစ္စည်းတွေကိုဖယ်ရှားတာဟာထိပ်သီးအစုဝေးရဲ့အဓိကအကြောင်းအရာဖြစ်တဲ့နျူကလ িয়ার နဲ့အကြမ်းဖက်ခံရမှုအန်ဒရယ်တာစီကာဝယ်ရေးအထောက်အကူဖြစ်စေမယ်လို့ဂျပန်နိုင်ငံရဲ့နျူကလ িয়ার အရေးအထူးအကြံပေးပုဂ္ဂိုလ်ယိုစုကဲအီဆိုဇာကီကပြောပါတယ
်။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz5.32 kHz 5.39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တမ်းမြန်မာပိုင်းစီစဉ်ကအင်္ဂါနေ့နံနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Ebola virus ကြောင့်ကူးစက်ဖြစ်ပွားတဲ့အဖျားရောဂါကြောင့်အာဖရိကအနောက်ပိုင်းဂီနီနိုင်ငံမှာတည်ဆုံးသူ59ဦးရှိသွားပြီဖြစ်တဲ့အကြောင်းကျန်းမာရေးအရာရှိတွေကပြောဆိုပါတယ်။ဂီနီနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ကူးစက်ခံရသူလို့သံသယရှိထားသူ86ဦးကိုရှိပြီးတော့သူတို့ကိုဓာတ်ခွဲစမ်းသပ်ဆေးဆေးချက်တွေအရအဲ့ဒီထဲမှာ73ယောက်ဟာဗိုင်းရပ်စ်ပိုးကူးစက်ခံထားရတာကိုအတည်ပြုနိုင်ခဲ့ပြီးဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ဖြစ်တဲ့ WHO ကပြောဆိုပါတယ်။ဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့တဲ့အရဟာဂီနီနိုင်ငံရဲ့အရှေ့တောင်ဘက်ကျေးလက်ဒေသဖြစ်ပြီးတော့ဂေါခီတောင်းနဲ့မက်စင်တာအရဒေသတွေပါဝင်တယ်လို့ဆိုလိုပါတယ်။နေစည်းမထားဆရာဝန်များအတင်းကသူတို့အဖွဲ့ဟာဂီနီကျမ်းမာရေးအဖွဲ့ဌာနနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တဲ့ရှိကြောင်းဖြစ်ပွားတဲ့ဒေတာနှစ်ခုကိုတိကျခွဲထားဖို့အတွက်ဆောင်ရွက်လျက်ရှိတယ်ဆိုပြီးတော့ကြေညာချက်တစောင်းထုတ်ပြန်ထားပါတယ်။နိုင်ငံရဲ့မြို့တော်ကွန်နာကရီမှာတန်တရာရှိသူဝေဒနာရှင်နှစ်ယောက်ကိုစမ်းသပ်ဆစ်ဆေးမှုတွေပြုလုပ်ခဲ့ပြီးယောဂါမရှိဘူးဆိုတာကိုတွေ့ရတဲ့အကြောင်း WHO က Twitter လူမှုကွန်ရက်ကနေတင်းနှင်းလာလေးမှာထုတ်ပြန်ခဲ့ပါတယ်။အီဘိုလာယောဂါဟာအလွယ်တကူအလင်းမြန်ကူးစက်စေတဲ့ယောဂါဖြစ်ပြီးတော့ယောဂါရဲ့လက္ခဏာတွေကတော့အပြင်းပြမယ်ဝမ်းသွားအော့အန်မှုတွေဖြစ်ပြီးတော့သွေးယိုစိုက်မှုတွေဖြစ်လေရှိပါတယ်။ယောဂါကူးစက်မခံရအောင်စောင့်ရှောက်ကုသပေးသူတွေဟာဝေဒနာခံစားရသူတွေနဲ့နီးနီးကပ်ကပ်မနေထိုင်ဘဲလက်ကိုလည်းမကြာခဏဆေးကြောပေးဖို့လိုအပ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
။လူ၈ယောက်ထက်မနည်းသေးဆုံးပြီးပျောက်ဆုံးသူ၁၈ယောက်အထိရှိနေတဲ့အမေရိကန်ကမြေပြိုကျတဲ့ဖြစ်ရပ်တစ်ခုမှာအသက်ရှင်ကျန်ရင်းသူတွေကိုရှာတွေ့ဖို့မျှော်လင့်ချက်မှေးမိန်လာနေပါတယ်။နိုင်ငံအနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်မှာပဲရီလူကျွန်ကျထားတဲ့ရွှေနုံအပျက်စီးပုံကြီးထဲမှာကယ်ဆယ်ရေးလူသားတွေကရှာဖွေရေးဆက်လုပ်နေကြပါတယ်။တချို့နေရာတွေမှာဆိုရင်အကျယ်ဝန်းကတမိုင်ကျော်ရှိပြီး19ပေကျော်နဲ့ပြီးတော့ရွှေနုံတွေတစ်ပင်တွေနဲ့ရောထွေးဖုံးလွှမ်းနေတာပါ။စနေနေ့မနေ့ပိုင်းမှာပြင်းထန်တဲ့အင်အားနဲ့မြေပြိုကျခဲ့ခြင်းကစီယက်တိုမြို့တော်မြောက်ဖက်ကျေးလက်ဒေသလေးမှာနေထိုင်ခဲ့ပွဲဒါမှမဟုတ်ကားဖြတ်မောင်းသွားပွဲရှိတဲ့လူ108ယောက်ရဲ့အမည်စရင်းကိုတာဝန်ရှိသူတွေကထုတ်ပြန်ကြေညာထားပါတယ်။စနေနေ့မှာအခင်းဖြစ်ခဲ့ပြီးကတည်းကအသက်ရှင်ကျန်ရှိသူတယောက်ကိုမှမတွေ့ရသေးပါဘူး။အပြည့်စည်ပုံတွေကြမှာတက်ရှိထင်ရှားရှိနေသူတယောက်ယောက်ရဲ့ဘယ်လိုအခြေလက္ခဏာမျိုးကိုမှကယ်ဆယ်ရေးလူသားတွေမကြားရသေးဘူးလို့မိသက်ဌာနပြောရေးဆိုခွင့်ရှိသူကတနင်္ဂနွေနေ့နောက်ပိုင်းမှာပြောပါတယ်။မြေပြိုကျတဲ့လမ်းကြောင်းလျှောက်အိမ်အလုံး30ထဲမှနေပျက်စီးပြီးဒဏ်ရာရသူ10ယောက်ရှိပါတယ်။မကြသေးခင်ကအပြင်းထန်မိုးရွာပြီးမြေအောက်ကြီးပြင်းထန်လာတာကြောင့်မြေပြိုကျတာလို့တာဝန်ရှိသူတွေကပြောပါတယ
်။ဒုတ်တွေဒိုင်းနေကန်ဆောင်ထားတဲ့ထိုင်ဝမ်အထူးကယုံနှိမ့်နေရေးတက်ဖွဲ့ဝင်တွေဟာမိသက်ပိုက်တွေအုံပြုပြီးတော့ထိုင်ဝမ်အစိုးရရုံးကိုတနင်္ဂနွေနေ့ကတင်ပတ်ပြီးဒေါသတကြီးနဲ့ဆန္ဒပြနေကြတဲ့ဒါဇင်ပေါင်းများစွာရှိတဲ့လူအုပ်ကြီးကိုလူစုခွဲခဲ့ကြပါတယ်။ထိုင်ဝမ်နိုင်ငံကကွန်မြူနတီရုပ်နိုင်ငံနဲ့ကုံသွဲမှုသဘောတူညီချက်ပြုလုပ်တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့တရက်ကြာဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။လူစုခွဲရမှာလူပေါင်း130ကျော်ဒဏ်ရာရရှိပြီးတော့အဲ့ဒီထဲကတချို့ဟာဒဏ်ရာပြင်းထန်ကြောင်းလူပေါင်း58ယောက်ကိုဖမ်းဆီးထားတဲ့အကြောင်းအာဏာပိုင်တွေကထုတ်ပြန်ပြောဆိုပါတယ်။အတိထီကယုံဟာပြီးခဲ့တဲ့သတင်းပတ်အင်ကာနေ့ကလေးကစတင်ခဲ့တာပါ။ ဘီဂျင်းနဲ့ပြုလုပ်နေတဲ့ကုန်သွယ်ရေးသဘောတူညီမှုကိုနောက်ဆုံးမပေးနိုင်တဲ့အကြောင်းထိုင်ဝမ်အစိုးရကပြောဆိုလိုက်ပြီးတဲ့နောက်ဆန္ဒပြသူတွေဟာထိုင်ဝမ်ပါလီမန်လွှတ်တော်အဆောက်အဦးကိုတင်ပိုက်ခဲ့ကြပါတယ်။ဒီကုန်သွယ်မှုသဘောတူညီချက်ရဒါဇင်နဲ့ချီတဲ့ထိုင်ဝမ်ရဲ့ဆက်မှုလုပ်ငန်းတွေကိုတရုတ်ပြည်မကြီးကနေဝင်ရောက်ရင်းနှီးဖို့ဖွင့်ပေးရမှာဖြစ်ပါတယ်။ထိုင်ဝမ်နိုင်ငံရဲ့အဓိကအတိုက်ခံပါတီဖြစ်တဲ့တိုးတက်သောဒီမိုကရက်တစ်ပါတီ DPP ကဘီဂျင်းအစိုးရနဲ့နိနိကကလှုပ်ဆောင်နေမှုတွေပေါ်အမြဲစိုးရိမ်နေကြတာဖြစ်ပါတယ်။ဒီသဘောတူညီမှုကြောင့်ထိုင်ဝမ်ရဲ့ဒီမိုကရေစီအရေးလွတ်လပ်စွာထိပါလာနိုင်တယ်လို့ပြည်မာကြီးကထိုင်ဝမ်ကျွန်းကိုသိမ့်ပိုက်ဖို့လမ်းဖွင့်ပေးလိုက်တယ်လို့ဖြစ်လိမ့်မယ်လို့လည်းပြောဆိုကြပါတယ် Direct from Washington The
Voice of America The VOA အင်္ဂါနေ့မနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ကိုကျော်ကျော်သိန်းတို့ကြီးညာခဲ့ကြတာပါတော်ရချင်းနေအခုကြားနေရတာက VOA American အတံပဲဖြစ်ပါတယ်။သတင်းအခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်စစ်တွေနဲ့မောင်တော်နယ်မြေတွေမှာပြည်သူဆန္ဒကောက်ခံပြီးဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းရေးအကြံပြုရေးသားထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် Dhaka Tribune သတင်းစာပါဆောင်းပါးနဲ့ပတ်သက်ပြီးမြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံကိုတန်တမန်နီးရတုတ်ပြန်သွားမယ်လို့သမရပြောခွင့်ရသူကပြောဆိုပါတယ်။စစ်တွေနဲ့မောင်းနှောနယ်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်ပြည်နယ်နဲ့ပူးပေါင်းရေးပြည်သူဆန္ဒခံယူခြင်းအဖြစ်ရိုဟင်ဂျာပြဿနာကိုဖြေရှင်းလို့ရနိုင်တယ်ဆိုတဲ့ Dhaka Tribune ဆောင်းပါးကိုပြည်တွင်းနိုင်ငံရေးအင်အားစုတွေကလည်းရှုံချနေကြပါတယ်အပြည့်စုံကို VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပ
ါမတ်လ20ရက်နေ့နေဆွဲတဲ့ Dhaka Tribune သတင်းစာအင်တာနက်ဆောင်းပါးရှင်ဇီရှန်ခန်းကစစ်ရနဲ့မောင်းနှောနယ်တွေကိုရခိုင်ပြည်နယ်ကခွဲထုတ်ပြီးတော့ယူကရိန်းနိုင်ငံခရိုင်းမီးယားဒေသလိုရုရှားနဲ့ပူးပေါင်းမှုရေးသားချက်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့နိုင်ငံရေးဝန်ကြီးဌာနကဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆက်သွယ်ပြောဆိုနေတဲ့အကြောင်းသမ္မတပြောခွင့်ရှိသူဦးရထွတ်ကပြောပါတယ်။ဒီကိစ္စဖြစ်ရှင်းမှုနည်းလမ်းနှစ်ခုအသုံးပြုမှာဖြစ်ပြီးတော့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တမန်ကြီးကိုစင့်ခေါ်တွေ့ဆုံမှုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမန်ကြီးကလည်းဟိုဘက်နိုင်ငံကနိုင်ငံရေးဝန်ကြီးဌာနကိုပြောဆိုတာတွေလှုပ်ဆောင်မှာဖြစ်တယ်လို့ဦးရထွတ်ကပြောပါတယ
်။နှစ်မျိုးသားမှာလေဒီမှာရှိတဲ့တမန်ကြီးကိုကျွန်တော်ကခေါ်ပြောမယ်။ဟိုမှာရှိတဲ့မြန်မာနိုင်ငံတာမတ်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံတိုင်းဝီတာအဲ့တဘောပါဒီဘက်ကတာမတ်ကိုဆင့်ခေါ်ပြီးတခုပြောမှာပေါ့ဗျာဟိုဘက်မှာရှိတဲ့ဘင်္ဂလားဒေ့ရှ်မှာရှိတဲ့မြန်မာတာမတ်ကလည်းနိုင်ငံတိုင်းဝီတာတော့ပေါ့မှာပေါ့
နိုင်ငံတိုင်းဝန်ကြီးဌာနအနေနဲ့လည်းဒီကိစ္စပေါ်မှာတည်တံ့ထုတ်ပြန်ချက်ထုတ်ပြီးတော့ကန့်ကွက်ဖို့ရှိတဲ့အကြောင်းကိုလည်းဦးရထွတ်ကပြောပါတယ်မတ်လ24ရက်နေ့ညနေပိုင်းအထိတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာပြောဆိုမှုမြန်မာဆွေးနွေးဘက်ကဆောင်ရွက်တာမျိုးတော့မတွေ့ရသေးပါဘူးဆောင်းမစဉ်ဇီရှန်ခန်းရေးသားတဲ့ A Referendum in Rakhine State ဆိုတဲ့ဆောင်းမဟာမကြသေးခင်ကလူမျိုးရေးဘာသာရေးပြည်ပခန့်တွေဖြစ်ခဲ့တဲ့မြန်မာနိုင်ငံအတွက်ဆိုရင်ဇာအနေထားရှိပြီးတော့အခုလိုရေးသားမှုအပေါ်မှာလက်ခံကြအကြောင်းမရှိဘဲရှုံချတယ်လို့78မျိုးဆက်ညီငယ်တဲ့ဘုန်းနဲ့လူမှုအဖွဲ့ကြီးကခေါင်းဆောင်တူဦးလည်းဖြစ်အစ္စလမ်ဘာသာဝင်တူဦးလည်းဖြစ်တဲ့ကိုမြန်ကြီးကပြောပါတယ
်ဒီတက်ကခရီးကျွန်းကနေပြီးထုတ်တယ်ဗျာအဲ့သတင်းစာထဲမှာစောင်းပါပါကျွန်တော်တို့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတယ်လို့ကျွန်တော်မြင်တယ်ဗျာဒါစောင်းပါရှင်ရေးထားတဲ့အာဖော်ရီယာယူကရိန်းခရိုင်းမီးယားနဲ့ရှင်းပြီးပြောထားတဲ့ဟာမျိုးတွေကကျွန်တော်တို့လက်ခံနိုင်ကြမရှိဘူးဗျာဒါအဲ့တော့ကျွန်တော်တို့နိုင်ငံမှာအခုကဒီမိုကရေစီအသင်ကူးပြောင်းရေးကာလအတွင်းမှာကျွန်တော်တို့မှာဖြေရှင်းလို့မပြီးသေးတဲ့လူမျိုးရေးတက်တနာတွေဘာသာရေးတက်တနာတွေဘာသာရေးဆက်ဆံရေးတက်တနာတွေကဒီတစ်ခုအတော်ကြီးစူးစမ်းပန်းစားတည်ဆောက်နေရတဲ့အခြေဖြစ်တယ်လားဟောတစ်ခါကလည်းကျွန်တော်တိုင်းသားအလုံးဓာတ်ညီမှာအခွင့်အရေးကို Federal Democratic ပြည်အောင်စုကိုတွားဖို့ကျွန်တော်ဂျူးစားနေရတဲ့အခြေခံမျိုးဖြစ်တယ်လားအဲ့ဒီခါမျိုးမှာကျွန်တော်နိုင်ငံရဲ့ဒီငြိမ်မှုနောက်တစ်ခါကျွန်တော်တို့နိုင်ငံအချုပ်အခြာအာဏာပိုင်ဆိုးမှုဒီဘာမကိစ္စအမျိုးကျွန်တော်တို့ပြည်သူချင်းချင်းကြားထဲမှာလူမျိုးပေါင်းလို့ဘာသာပေါင်းလို့ပြည်သူချင်းကြားထဲမှာဒီခွဲစီမဲ့ဖြစ်ရမျိုးလို့တဲ့ဘယ်အဖွဲ့အစည်းဖြစ်ဖြစ်ဘယ်နိုင်ငံဖြစ်ဖြစ်ဘယ်ဘာသာဝင်မဲ့ဖြစ်ဖြစ်ဘယ်ဟာပဲဖြစ်ဘယ်သတင်းစာပဲဖြစ်ဖြစ်ကျွန်တော်ကလက်ခံနိုင်တဲ့အခြေအနေမှာမရှိဘူးကြာအဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့သဘောထားကတော့အဲ့ဒီသတင်းစာရောအဲ့ဒီသတင်းစာဆောင်းပါးရေးတဲ့ဆောင်းပါးရှင်ကိုရောကျွန်တော်တော့ပြင်းပြင်းထန်ထန်သတင်းစာပါအကြောင်းအရာတွေရောဆောင်းပါးပါအကြောင်းအရာတွေရောကျွန်တော်ပြင်းပြင်းထန်ထန်ကံကွက်တယ်ရှုံချတယ်ဒါကတော့ကျွန်တော်ရဲ့သဘောထားပဲဗျဟုတ်ကဲ့
ပြည်တော်စုပြုတ်ကွဲရေးအထိဖြစ်စေနိုင်တဲ့ Dhaka Tribune သတင်းစာရဲ့အရေးသားဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတဲ့အနေအထားအထိဖြစ်စေတာကြောင့်ရေးသားတဲ့ဆောင်းပါးပေါ်မှာကံကွက်ရှုံချတယ်လို့လည်းအမျိုးသားဒီမိုကရေစီအားစုပါတီ NDF ရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ
်အားလုံးကကိုယ့်ပြည်ကိုယ့်ရေးပေါ်မှာအမှန်တမ်းတွေ့တာတဲ့လူတွေပါဒါမှမဟုတ်ဒါကတော့ဟိုလုံမယ်ဆိုရင်တော့လေဟိုကာကွယ်မှုအစဉ်နဲ့တက်လန့်ကြမလို့ပါဘူးဒါပေမဲ့အခုကျွန်တော်ရေးရတာအုံမျိုးကတော့စဖက်ကိုတက်ခဲ့ဖို့ဆိုတာရေးတဲ့လူကအစင်မရှင်ရေးတာမျိုးဖြစ်လို့ရှုံချတယ်မှာလေ။ဒါမျိုးတော့ကွာဒီဒီ27ရာစုခေတ်ထဲမှာသူတို့နေရှိကျူးကျော်တက်ခဲ့တဲ့အမျိုးအန္တရာယ်လက်မခံပါဘူး။ခိုင်းမြောက်တော့လည်းဖြစ်ဖြစ်ပေါ့ကျွန်တော်မြန်မာနိုင်ငံမှာတော့ဒါမျိုးလုပ်လို့ရှိရင်တော့ကျွန်တော်တို့ကလုံးဝလက်ခံမှာလည်းမဟုတ်ပါဘူး။ ဟုတ်ပါပြီ
မြန်မာနိုင်ငံသတင်းစာဆရာများအသင်း MJ ကလည်းအခုလိုဒါကာထရိုင်ဘူးသတင်းစာရဲ့ရေးသားချက်နဲ့ပတ်သက်ပြီးတော့ကန့်ကွက်ရှုံးချတဲ့သဘောထားညင်ညာချက်တစ်စောင်ကိုထုတ်ခဲ့တယ်လို့တိရင်းဆောင်ရဲ့အတိုင်းဝန်းကလည်းဒီကိစ္စပေါ်မှာပြင်းထန်ကန့်ကွက်နေကြတာပါခင်ဗျာ
ကိုအောင်ရင်မောင်ရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုတခါလူအခွင့်ရေးကိစ္စတင်ပြပါမယ်မြန်မာစစ်တပ်အနေနဲ့အရသာတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေနှင်းပန်းနှိပ်စက်မှုတွေကိုကာကွယ်ပေးဖို့အတွက်အစိုးရရဲ့အရက်ဖက်ဆန်ရာကြီးကြပ်မှုလိုအပ်တယ်ဆိုပြီး Harvard ဥပဒေကျောင်းရဲ့နိုင်ငံတကာလူအခွင့်အရေးလေ့လာရေးဌာနကနေအကြံပြုချက်ထုတ်ပြန်လိုက်ပါတယ်စစ်တပ်ကအရသာတွေကိုကျူးလွန်မှုတွေကိုကာကွယ်ဖို့ဆိုရင်စစ်တပ်ကိုအခြေခံကြကြပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်းတိုက်တွန်းတယ်လို့ရန်ကုန်ရုံးခွင်ကနေကိုသားညွန့်ဦးကသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံတွင်းကရပ်သားလူစုအပေါ်မှာချင်းချောက်နေတဲ့မူဝါဒတွေလောက်ရတွေကိုစစ်တပ်အနေနဲ့အခြေခံကြကြပြုပြင်ပြောင်းလဲသွားဖို့လိုရဲဆိုပြီးတော့ဝေဖန်အကြံပြုထားတဲ့အစင်ကစားတစ်စောင်ကို Harvard ဥပဒေကျောင်းရဲ့လူခွင့်ဌာနကထုတ်ပြန်လိုက်တာဖြစ်ပြီးတော့ဒီအစင်ကစားနဲ့ပတ်သက်လို့ရန်ကုန်ကုန်သွယ်ကြီးများဟိုတယ်မှာဒီကနေ့ပဲသတင်းစာရှင်းလင်းပွဲတရားလုပ်သွားပါတယ်အစင်ကစားထဲမှာတော့စစ်တပ်ကနေပြီးတော့ရပ်သားတွေကိုနှိမ်ပန်းနှိပ်စက်မှုလူခွင့်ရေးချိုးဖောက်မှုတွေကိုအထောက်အထားတွေနဲ့ရေးသားပြုစုထားပြီးတော့စစ်တပ်ကဒီဘူဝရမျိုးတွေကိုမပြင်သေး၍စစ်တပ်တွေတပ်ဖြန့်ချထားတဲ့နေမြေအတွင်းကရပ်သားလူစုအတွက်အန္တရာယ်တွေကြောက်ရွံ့နေဖို့မှာဖြစ်တယ်ဆိုပြီးကောက်ချက်ချထားပါတယ်။အထူးသဖြင့်ကတော့ဒီအမဲရောင်နေမြေဆိုပြီးတော့တတ်မှတ်ထားတဲ့တိုင်းသားဒေသတွေမှာရပ်သားနဲ့လက်နက်ကင်သဘုံတွေကိုအသေးချခွဲခြားမှုမလုပ်ဘဲနဲ့မြေယာပစ်တဲ့အလေးထားမျိုးနောက်အဲ့ဒီဒေသတွေမှာရှိတဲ့ရပ်သားတွေကိုလက်နက်ကင်သဘုံတွေလိုတတ်မှတ်ပြီးတော့ညှဉ်းပန်းနှိပ်စက်ဖမ်းဆီးတာမျိုးတွေရှိနေတယ်လို့အစင်ကစားဥဆောင်ပြုစုသူတူဖြစ်တဲ့မသူဘဂဟာကပြောသွားပါတယ်
In those areas, soldiers are instructed that everyone present is the enemy.
အမဲရောင်နေမြေအတွင်းမှာရှိတဲ့ရဲသားတွေအပါအဝင်ဘယ်သူမှဆိုဟာရန်သူအဖြစ်သတ်မှတ်ဖို့စစ်သားတွေကိုညွှန်ကြားထားပြီးတော့တိုက်ခိုက်ဖို့အတွက်တရားဝင်ပြစ်မှတ်တွေဖြစ်သတ်မှတ်အမိန့်ပေးထားပါတယ်။တချို့နေရာတွေမှာရဲသားတွေကိုတိုက်ခိုက်ဖို့ခွင့်ပြုထားသလိုမပြတ်မသားအမိန့်တွေလည်းပေးထားပါတယ်။ဒါကြောင့်အမဲရောင်နေမြေအတွင်းသတ်မှတ်ညွှန်ကြားချက်တွေဟာအပြည်ပြည်ဆိုင်ရာလူသားချင်းစာနာမှုဥပဒေကိုချိုးဖောက်ရာကျနေပါတယ်။ပြောရမယ်ဆိုရင်စစ်သားတွေအနေနဲ့အဲ့ဒီအမဲရောင်နေမြေအတွင်းမှာရန်သူနဲ့အရက်သားကိုခွဲခြားနေစရာမလိုပါဘူးဒီအမဲရောင်နေမြေအတွင်းထုတ်ပြန်တဲ့စစ်ရေးအမိန့်တွေဟာဆိုးဆိုးဝါးဝါလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပြီးတော့ဒါတွေဟာအသေးချာမှတ်တမ်းမှတ်ရာနဲ့ကိုရှိနေပါတယ
်အမဲရောင်သတ်မှတ်နေမြေအတွင်းတက်ဖြတ်ချထားတဲ့စစ်တပ်တွေဟာအရက်သားတွေကိုအကာအကွယ်ပေးရေးအရက်သားတွေပေါ်မှာတက်ရောက်မှုတွေကိုလေးမထားဘဲနဲ့စစ်ရေးရည်မှန်ချက်တွေကိုပဲလက်ကင်ပြုသလိုတစ်ဖက်မှာအထက်အဆင့်ဆင့်ရဲ့ကြီးနားမှုရဖို့အတွက်ရှေ့ရှုစောင့်နေတာမျိုးတွေဖြစ်နေတယ်လို့အစင်ကစားမှာဝေဖန်ထားပါတယ်အဲ့ဒီဒေသတွေအတွင်းမှာဒီလက်နက်ကင်သဘုံတွေအနေနဲ့ကရပ်သားတွေနဲ့ရောနှောပြီးတော့ရှိနေနိုင်ပေမဲ့အရက်ဖက်နဲ့စစ်ဖက်ပြစ်မှတ်တွေကိုတော့အသေးချာခွဲခြားစစ်ဆေးဖို့လိုလိမ့်မယ်ဆိုပြီးအစင်ကစားမှာထောက်ပြထားပါတယ်။တချိန်တည်းမှာလည်းပဲဒီအရက်သားတွေနဲ့ပတ်သက်ပြီးတော့ကျူးလွန်မှုတွေအပေါ်မှာတာဝန်ရှိသူတွေကိုစစ်တရားရုံးတွေဘက်ကထိထိရရအပြစ်မပေးနိုင်တာမျိုးတွေဖြစ်နေတယ်လို့မက်သူးဘာဂါကထောက်ပြသွားပါတယ်။
This memo identifies problems at all levels of military.
ရဲသားတွေကိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်တပ်ကနေရအဆင့်အားလုံးမှာပြဿနာတွေရှိတယ်ဆိုတာအချက်လက်တွေတော်တော်များများကိုတွေ့ရပါတယ်။ဥပမာဆိုရင်ရဲသားတွေကိုညှဉ်းပန်းနှိပ်စက်တိုက်ခိုက်မှုဖြစ်ရတွေနဲ့ပတ်သက်လို့တာဝန်ရှိတဲ့စစ်သားတွေကိုစစ်တရားရုံးကထိထိရောက်ရောက်အပြစ်ပေးရေးယူတန်တာမျိုးမရှိပါဘူး။
ဒါကြောင့်လည်းပဲစစ်တပ်ရဲ့ဆောင်ရွက်မှုတွေကိုအရက်ဖက်ကနေပြီးတော့ထိန်းကွပ်နိုင်တဲ့အခြေခံကြကြပြုပြင်ပြောင်းလဲမှုတွေလုပ်သွားဖို့လိုလိမ့်မယ်ဆိုပြီးတော့ဒီအစီအစဉ်လာထဲမှာအကြံပြုထားပါတယ်။
The government ratified the additional protocol to
ဆိုရအနေနဲ့ Geneva Convention ရဲ့နောက်ဆက်တွဲသဘောတူညီချက်တွေကိုပါလက်မှတ်ထိုးရပါလိမ့်မယ်။စစ်ဖက်တရားရုံးစစ်ခုံရုံးတွေကိုအရက်ဖက်တရားရုံးကနေပြန်လဲသုံးသက်ကြီးကြပ်တာမျိုးလုပ်ဖို့လည်းအကြံပြုပါတယ်။ရဲသားတွေကိုအကာအကွယ်ပေးနိုင်မှုနဲ့စစ်တပ်ရဲ့ဆောင်ရွက်ချက်တွေကိုပြန်ပြီးအကဲဖြတ်စစ်ဆေးတဲ့လွတ်လပ်တဲ့အရက်ဖက်အဖွဲ့ဖွဲ့ဖို့လိုအပ်နေပါတယ်။
မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာကအထူးသဖြင့်ဒီအနောက်နိုင်ငံတွေဘက်ကမြန်မာနိုင်ငံကိုအရင်ကတည်းကပြင်းပြင်းထန်ထန်ကိုဝေဖန်ခဲ့ကြတာပါ။ဒါပေမဲ့လို့မြန်မာအစိုးရကနေနိုင်ငံရေးနဲ့စီးပွားရေးပြင်းပြင်းပြောင်းလဲမှုတွေလှုပ်လာခဲ့တဲ့နောက်ပိုင်းအနောက်နိုင်ငံတွေဘက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒတွေပြောင်းလဲလာပါတယ်။ဒါအပြင်ဒီမြန်မာစစ်တပ်နဲ့လည်းဓာတ်ရိုက်ထိစပ်ဖို့စတင်ဆောင်ရွက်လာကြတဲ့တစ်ချိန်တည်းမှာပဲအခုလိုမျိုးဒီ Harvard ဥပဒေကျောင်းရဲ့လူခွင့်ရေးအစီအစဉ်ကပေါ်ထွက်လာတာပါ။အခုအစီအစဉ်အချက်လက်တော်များများကတော့တိုင်းသားဒေသတွေမှာခြေခံကြတဲ့တိုင်းသားလူခွင့်ရေးအဖွဲ့ရဲ့အကူအညီတွေနဲ့ရယူခဲ့တာဖြစ်ပါတယ်။အရက်သားတွေထိခိုက်သေဆုံးမှုနှိမ့်နာမှုတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ကိုဝေဖန်ထောက်ပြထားပြီးမယ်လို့တိုင်းသားလက်နက်ကိုင်တွေနဲ့ပတ်သက်လို့တော့တစုံတရာဝေဖန်အကြံပြုထားတာတော့အစီအစဉ်သားထဲမှာမတွေ့ရပါဘူးခင်ဗျာ
။ခုတားညုံရဲ့တင်ပြချက်ပါခင်ဗျာ။ NLD ပါတီနာယကဦးတင်ဦးထိုင်းမြန်မာနယ်စပ်ကိုသွားတဲ့သတင်းပေးပို့ချက်မတိုင်ခင်အခုတော့ငြိမ်းချမ်းရေးဆွေးနွေးမှုအခြေအနေပါခင်ဗျာ။ပြည်ထောင်စုညဉ့်ညံရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုက္ခထဥဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသ၄ကိုတွားရောက်ပြီးမိုင်းလာအထူးဒေသ၄ကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပါတယ်ဒီဆွေးနွေးပွဲမှာတပြည်လုံးအပြစ်ခတ်ရစဲရေးအတွက်လက်မှတ်ထိုးဖို့ မိုင်းလာအဖွဲ့ကိုဖိတ်ခေါ်ကြောင်းနဲ့မိုင်းလာအဖွဲ့ကလည်းဖိတ်ကြားလာရင်ပါဝင်တက်ရောက်မှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီနဲ့တွေ့ဆုံဆွေးနွေးဖို့ဝါအဖွဲ့ဌာနချုပ်ပန်ဆန်းကိုတွားရောက်မဲ့ခီးစဉ်ဟာရာသီဥတုအခြေအနေမကောင်းတာကြောင့်မတွားနိုင်ခဲ့ပါဘူး။သတင်းကိုတော့ VOA သတင်းနောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဦးသိန်းစောခေါင်းဆောင်နဲ့ကိုစလဲအဖွဲ့ဟာငင်းချိုင်းရေးနဲ့ဒေတာဖွံ့ဖြိုးရေးကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ရှမ်းပြည်နယ်အရှေ့ပိုင်းကအထူးဒေတာလေးလို့လူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့အခြေဆိုင်ရာမိုင်းလာမြို့နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်ပန်ဆန်းမြို့ကိုတွားရောက်ဖို့စီစဉ်ခဲ့ပေမဲ့ဝါဒေတာကတော့မတွားရောက်နိုင်ခဲ့ပါဘူး။အစိုးရကိုစလဲအဖွဲ့ဟာမိုင်းလာမြို့ကို21ရက်နေ့ညနေပိုင်းကရောက်ခဲ့ပြီးမိုင်းလာအထူးဒေတာလေးအဖွဲ့ဥက္ကဋ္ဌဦးဆိုင်လင်းခေါင်းဆောင်နဲ့ကိုစလဲအဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဒီနေ့ထုတ်အစိုးရသတင်းစာတွေမှာဖော်ပြပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲမှာဦးသိန်းစောကတနိုင်ငံလုံးအပြစ်ခတ်ရစရေးလက်မှတ်ရေးထိုးရမှာမိုင်းလာအဖွဲ့အနေနဲ့ပါဝင်ဖို့ဖိတ်ကြားခဲ့ပါတယ်။ဒီဖိတ်ကြားချက်အပေါ်မှာမိုင်းလာအဖွဲ့ရဲ့တုံ့ပြန်မှုကိုတော့ဦးသိန်းစောရဲ့ကိုစလဲအဖွဲ့မှာလိုက်ပါသွားသူတဦးကအခုလိုပြောပါတယ်
။သူတို့ဖိတ်ရင်တော့သူတို့တက်မယ်လို့ပြောပါတယ
်။မိုင်းလာအဖွဲ့ဘက်ကတော့တိကျအတည်ပြုချက်မရသေးပါဘူး။နှစ်ဖက်တွဲဆုံပြီးတဲ့နောက်မှာတော့အချက်ခုနှစ်ချက်ပါတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်မှာတနင်္ဂနွေလုံးအပြစ်ခတ်ရက်စဲပြီးထောက်ရငင်းချမ်းရေးဖော်ဆောင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့နဲ့နိုင်ငံရေးဆွေးနွေးတဲ့နည်းလမ်းကသာနိုင်ငံတော်တည်ငြိမ်အေးချမ်းမှုဖွံ့ဖြိုးတိုးတက်မှုနဲ့အမျိုးသားပြန်လည်စည်းလုံးညီညွတ်မှုကိုဖော်ဆောင်နိုင်မှာဖြစ်ကြောင်းပါရှိပါတယ်။22ရက်နေ့မှာတော့ဝါတက်ဖွဲ့ဌာနချုပ်ကိုတွားရောက်ဖို့စီစဉ်ခဲ့ပေမဲ့ရာသီဥတုအခြေအနေမကောင်းတာကြောင့်ပန်ဆန်းမြို့ကိုမလာရောက်နိုင်ခဲ့ကြောင်းဝါပြည်သွေးစည်းညီညွတ်ရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါတယ်
။သူတို့ဟိုရာသီဥတုမပေးလို့လေမလာဖြစ်ဘူးမလာဖြစ်ဘူးအားလုံးပြန်သွားကြတယ်။မြို့ကဆိုင်နေတာဟိုမိုးရွာတယ်။အဲရာသီဥတုမပေးတော့လာဖြစ်တော့
ဝါပြည်သွေးစည်းညီညွတ်ရေးပါတီကတော့တပြည်လုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးပွဲမှာပါဝင်မယ်မပါဝင်ဘူးဆိုတာကိုတိတိကျကျမသိရသေးပါဘူး။ဦးသိန်းစောခေါင်းဆောင်နဲ့ကိုစလဲအဖွဲ့မှာပြည်တော်စုဝန်ကြီးတွေဖြစ်တဲ့ဦးအောင်မြင့်ဦးဝင်းထွန်းနဲ့ဦးခမောင်စိုးတို့အပါအဝင်ရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့ကာကွယ်ရေးဦးစီးချုပ်ယုံကဒုဗိုလ်ချုပ်ကြီးမြင့်စိုးလည်းလိုက်ပါသွားတာဖြစ်ပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီနဲ့အထူးတစ်တာလေးမိုင်းလာအဖွဲ့တို့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်။ဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရအသစ်တက်လာပြီးနောက်ပိုင်းမှာအပြစ်ခတ်ရက်စဲရေးအတွက်ပြည်နယ်အဆင့်ပြည်ထောင်စုအဆင့်နဲ့ထပ်မံလက်မှတ်ရေးထိုးထားပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေစုပေါင်းထားတဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT မှာတော့အဖွဲ့ဝင်အဖြစ်ပါဝင်မထားပါဘူး။
ရောစီမြတ်မြအာဆီယံဒေတာရင်းနိုင်ငံတွေကလူငယ်ခေါင်းဆောင်တွေတက်ရောက်တဲ့အာဆီယံလူငယ်ညီလာခံကိုမြန်မာနိုင်ငံမှာမကြာခင်ကပဲကျင်းပပြီးစီးသွားခဲ့ပါတယ်ဒီညီလာခံကိုမြန်မာနိုင်ငံကလူငယ်ခေါင်းဆောင်တချို့လည်းတက်ရောက်ခွင့်ရခဲ့တဲ့အတွက်နိုင်ငံတကာအတွေ့အကြုံတွေဖန်တီးပေးနိုင်ခဲ့တယ်လို့ထင်ပါသလားကျင်းပပြီးစီးသွားတဲ့အာဆီယံလူငယ်ညီလာခံနဲ့အနာဂတ်မြန်မာလူငယ်တွေနိုင်ငံတကာမှာဝင်ရောက်ထိုးဖောက်နိုင်မယ့်အလားအလာတွေကိုအင်ကာညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင် VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေး email လိပ်စာ burmese@voanews.com လို့စီအင်္ဂါညဘက်အမီဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားကြပါခင်ဗျာလေလိုင်းမှာတိုက်ရိုက်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတာကို email နဲ့ဖြစ်ဖြစ် MP3 အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားအသံသွင်းပြီးကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့တောဒရှင်ဒီအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ဒီကနေ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်အခုတခါသတင်းပေးပို့ချက်တစ်ပုဒ်နားဆင်ရပါမယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလူမှုရေးပညာရေးကျန်းမာရေးလုပ်ငန်းတွေဆောင်ရွက်နေတဲ့မဲရော်စည်းကမ်းကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးလာရောက်ကြည့်ရှုအားပေးခဲ့ပြီးလူငယ်မျိုးဆက်တွေဟာပညာသင်ကြားရမယ့်အချိန်မှာနေကြတဲ့အလုပ်တွေလုပ်ကင်နေရတဲ့အကြောင်းပြောဆိုသွားပါတယ်။ဒါအပြင်နှစ်ပေါင်း60ကျော်အတွင်းဘက်ပေါင်းစုံမှာနေကြသေးတဲ့တိုင်းပြည်ရဲ့အရေးကိစ္စအတွက်သူတို့မှလည်းတာဝန်ရှိကြောင်းပြောသွားပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကတင်ပြပါမယ်။
နှစ်ပေါင်း20ကျော်ထိုင်းမြန်မာနယ်စပ်မှာလူမှုရေးပညာရေးနဲ့ကျန်းမာရေးလုပ်ငန်းတွေကိုလုပ်ကိုင်နေတဲ့ဒေါက်တာစင်တီးယားမောင်တီထောင်ထားတဲ့မေတော်ဆေးကန်းကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ရကကြီးဦးတင်ဦးလာရောက်လေ့လာခဲ့တာပါဦးတင်ဦးကမြန်မာပြည်ရင်းကလက်နက်ကင်ပဋိပက္ခတွေနဲ့နေထိုင်နေရတဲ့တိုင်းရင်းသားတွေကိုလူမှုရေးပညာရေးကျန်းမာရေးတွေကိုတင်ကြားပေးတဲ့မေတော်ဆေးကန်းကိုလာရောက်အားပေးခြင်းလည်းဖြစ်တယ်ဆိုပြီးဦးတင်ဦးကဆိုပါတယ်
နက်နက်ကပြိပတ်တာလည်းပဲရှိနေသေးတော့ဒီရတဲ့ဆက်ပါဆရာတဲ့ဒီဘက်ကဝေးလာဖောင်ဒီဒီမှာနေရပြီးတော့မပြည့်စုံတဲ့တိုင်းသားတွေကကျိုးပေါ်ကများလာတယ်တပတ်တလားနေပြီးတော့ဒေါ်လာဖောင်ဒီရဲ့မော်ဒယ်ပုံစံကဒီကလေးတွေတပတ်တယ်ပြီးတော့သူတို့ရှိပေါ်ကပြည့်စုံချက်ရှိအောင်ဆိုပြီးတော့အကြက်ပြည့်ကိုထင်ရှားပြီးဘူးရှိမခဲ့လို့ကျမ်းမရဲ့တပတ်တယ်အဘပြည်ရဲ့ပတ်သက်လူမျိုးရဲ့ပတ်သက်သတ်သဖြင့်လူလားမြောက်အောင်စင်ကြပေးဖို့အတွက်ဒီမှာစစ်စစ်ပေးတာကိုလည်းရောက်ပြီးတော့အားပေးသူပြုလာဖြစ်တဲ့အတွက်ကြောက်ဖို့ပါအဖို့နဲ့လည်းပြုချက်ပါ
ဒေါက်တာစင်တီးယားမောင်ကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကခေါင်းဆောင်နဲ့ပထမဆုံးအကြိမ်အဖြစ်နှစ်ဖက်ဆွေးနွေးမှုတွေတိုင်ပင်မှုတွေလုပ်ခဲ့ရတဲ့အတွက်ရှေ့ဆက်ရမယ့်လုပ်ငန်းတွေအတွက်တန်ဖိုးကြီးတဲ့ခြေလှမ်းတွေအဖြစ်ရှုမြင်တယ်လို့ဆိုပါတယ
်ပထမဆုံးအကြိမ်ဒီလိုတွေးဆောင်ပြီးတော့အချက်လက်ဖလှယ်ရတာဒါကျွန်တော်တို့အတွက်အမှန်တမ်းတန်ဖိုးရှိတဲ့အချိန်တစ်ဖြစ်ပါတယ်
တက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းဖြစ်ခဲ့တဲ့ဗိုလ်ချုပ်ကြီးတင်ဦးဟာမြန်မာပြည်ရင်းကမျိုးဆက်သစ်လူငယ်တွေရဲ့နှိမ့်ချနေတဲ့ဘဝအခြေအနေတွေကိုလည်းပြောပြသွားခဲ့ပြီးနှစ်ပေါင်း60ကျော်အတွင်းတိုင်းပြည်ရဲ့အခြေအနေတွေနလန်မထူနိုင်ဖြစ်ရတာတွေဟာသူတို့မှလည်းတာဝန်မကင်းတဲ့အကြောင်းပြောသွားပါတယ်
။ဘာသာတို့တပြေတော့အရွယ်တွေပဲ။လက်ပဲကျန်ပါလက်ပဲရောင်းပြီးတော့အရင်ကဝတ်ချက်ပြုရအမတ်တံကအမတ်ကိုကြားရမှာအမတ်ကောက်ပြီးရတဲ့အားလေးကိုကောင်းလို့ရတယ်ရောင်းပြီးတော့အဲလိုဝတ်ချက်ပြုရဒီနေ့ဒီရှိနေပါသေးတယ်။အဲ့ဒါဝင်နေကြတော့မန္တလေးကလွတ်လပ်ရလာတာဒီပေါင်း60ရှိတယ်။ဒါသာလည်းပေါ်ပြပါတယ်ဘာလဲသဘီ။ဘာလို့ပြောတော့ဒီနေ့ကောင်းဆောင်ကြီးကရှိလာတယ်ပြီးတော့ပြီးသွားပြီးတဲ့လွတ်လပ်ရေးနဲ့ဒါပြတော့တိုင်းသာစီလို့ဒီလိုတွေဖြစ်တဲ့သဘောပဲအားနဲ့ကြည့်ကြခိုးလို့လည်းအဖြစ်ရှိပါအပလို့တော့ဒီလို60ကျော်ပထမဆက်ရောက်ရှိလာတဲ့ဘိုးဘွားလာတဲ့သားသမီးများအရင်ကြိုးလို့လူနဲ့ကိုယ်နဲ့ကပါပညာရေးပြည့်စုံပြီးတော့အခြားရတော့တဲ့နည်းနဲ့ဒီပြင်ပြီးဘာမှလည်းဖြစ်နေတဲ့ပညာတော်ဖြစ်ဖြစ်ဆိုတော့ဒီချင်းကို
ထိုင်းမြန်မာနယ်စပ်မှာရှိတဲ့မေတော်ဆေးကန်းကအဆောင်အသစ်တွေတိုးချဲ့ရမှာတော့စုဖောင်ဒေးရှင်းအပါဝင်နိုင်ငံတကာကပေးတဲ့အကူအညီတွေရခဲ့တယ်ဆိုပြီးဒေါက်တာစင်တီးယားမောင်ကဆိုပါတယ
်ကျွန်တော်တို့ဒီဆေးကန်းအဆောင်အသစ်ကတော့နိုင်ငံတကာအဖွဲ့အစည်းတွေအပါဝင်ပေါ့နော်ဒီဖောင်ဒေးရှင်းတွေပေါ့ဒီဟိုပုတ်ကလီကာဖောင်ဒေးရှင်းတွေဓာတ်တွေပြီးတော့လည်းအကူအညီပတ်မှုထားတာတွေအများကြီးရှိပါတယ်အဲ့ဒီမှာတော့ဒီဒေါ်စုဖောင်ဒေးရှင်းကနေပြီးတော့ထူထမ်းထားတဲ့ရံပုံငွေတွေပေါ့နော်ပါရှိပါတယ
်ပြီးခဲ့တဲ့နှစ်တုန်းကတော့မြန်မာဒီမိုကရေစီခေါင်းဆောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာထိုင်းနိုင်ငံမှာရှိတဲ့ရွှေပြောင်းလူသမားတွေနဲ့ဒုက္ခသည်တွေကိုလာရောက်ကြည့်ရှုခဲ့ရမှာတော့မဲဆောက်မြို့မှာရှိတဲ့မဲတော်ဆေးကန်းကိုလာရောက်လေ့လာဖို့အတွက်ကြိုးစားခဲ့ပါတယ်။သူ့ရဲ့ခရီးစဉ်အတွင်းမှာထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကတာဝန်ယူပေးဖို့အတွက်အခက်အခဲရှိတဲ့အတွက်မဲတော်ဆေးကန်းကိုလာရောက်လည်ပတ်ဖို့အစီအစဉ်ဖြစ်ခဲ့ရပါတယ်။မဲတော်ဆေးကန်းဟာ1988ခုနှစ်ဒီမိုကရေစီရဲတော်ဘုံကြီးပြီးမှထိုင်းမြန်မာနယ်စပ်ကိုရောက်ရှိလာခဲ့တဲ့ចောင်းသားတွေနဲ့အတူဖွဲ့စည်းတည်ထောင်ထားတဲ့ဆေးကန်းလည်းဖြစ်ပါတယ်ဒေါက်တာစင်တီးယားမောင်နဲ့အတူအကြောင်းသားတွေဟာ1989ခုနှစ်မှာမဲတော်ဆေးကန်းကိုစတင်တည်ထောင်ခဲ့တာပါကလေးငယ်ပေါင်း3000ကျော်ကိုလည်းမဲတော်ဆေးကန်းမှာပဲမွေးဖွားနိုင်ခဲ့ပြီးကျောင်းသား1000ကျော်စတင်နေတဲ့ကလေးဖွံ့ဖြိုးမှုစင်တာလို့နာမည်ပေးထားတဲ့ရွှေပြောင်းစတင်ကျောင်းကိုလည်းထူထောင်နိုင်ခဲ့ပါတယ
် VOA သတင်းတော်မအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ခဲ့တာပါခင်ဗျာ VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိ Washington DC မြို့တော်ကနေတိုင်းရိုက်တင်ဆက်နေတာဖြစ်ပါတယ်ဒီမနေ့အစီအစဉ်နောက်ပိုင်းမှာစီးပွားရေးကဏ္ဍနဲ့သုဒ္ဓဆုံလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေနဲ့အတူအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ကြတော့မှာပါ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးပါခင်ဗျာ
VOA